အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်ထောင်စုကိုပုံမပြည့်ပြည့်စုံတဲ့နိုင်ငံတစ်ခုဖြစ်လာအောင်ဆက်လက်ဆောင်ရွက်သွားမယ်လို့မေလ29ရက်နေ့မှာကြေညာတဲ့အောက်မေ့ပွဲနေ့မှာပြောဆိုခဲ့ပါတယ
် Because freedom has never been guaranteed every generation has to earn it fight for it
နိုင်ငံတော်အတွက်အသက်ဆုံးသွားခဲ့ကြတဲ့ကြာဆုံးစစ်သည်တော်တွေကိုကွန်ပျူတာအနေနဲ့နှစ်စင်ကျင်းပတဲ့အောင်မေပွဲနဲ့အခမ်းအနားကျင်းပရာအာလင်တန်စစ်တင်းကြိုင်းမှာသမ္မတဘိုင်ဒန်ကအရေးလိုပြောဆိုသွားတာပါနိုင်ငံဝန်ထမ်းတွေရဲ့ဆွလို့အနစ်နာခံမှုတွေအချင်းနီးမဖြစ်ရအောင်လို့မျိုးဆက်တိုင်းဆက်လက်ဆောင်ရွက်သွားရမယ်လို့လည်းသမ္မတဘိုင်ဒန်ကအောင်မေပွဲနဲ့အခမ်းအနားမိန့်ခွန်းမှာပြောဆိုသွားပါတယ်လွတ်လပ်မှုဆိုတာဟာအမြဲတည်ရှိနေမယ်လို့အမှမခံနိုင်သလိုနောက်မျိုးဆက်တိုင်းလွတ်လပ်မှုကိုထိန်းသိမ်းကာကွယ်ဖို့လွတ်လပ်မှုအတွက်တိုက်ပွဲဝင်ဖို့တည်ဥဆိုင်မစနစ်နဲ့ဒီမိုကရေစီစနစ်အကြားလူနေစုနဲ့လောဘတရားနဲ့လူအများရဲ့လူအခွင့်အရေးတွေအပြိုင်တဲ့အခါမှာလွတ်လပ်မှုဖက်ကအမြဲရက်တည်ကာကွယ်ဖို့လိုတယ်လို့လည်းပြောဆိုသွားပါတယ်။အောင်မေ့ပွဲနဲ့အခမ်းအနားမဆတင်ခင်မှာပဲသမ္မတဂျိုးဘိုင်ဒန်နဲ့အတူသူ့သမ္မတကမလာဟဲရစ်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ကအမြင့်မသိကြာဆုံးစစ်တီတော်ရဲ့အုတ်ဂူမှာလွှမ်းသူပန်းခွေချခဲ့ကြပါတယ်။